အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမ္မတတာဝန်ကျူနံဖို့တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သဘောတူညီချက်တွေရထားပြီးဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ NLD ဗိုလ်အလုံးမှုဆောင်ကော်မတီဝင်ဦးဝင်းထင်ကဒီလိုထွက်ပေါ်နေတဲ့အပေါ်ဘာမှမှတ်ချက်ပြုမပြောလို့ကြောင်းပြောပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးအတွက် NLD ဘက်ကတော့အမြဲမျှော်လင့်ချက်ရှိတယ်လို့ပြောပါတယ်
။ဘာပေါ့ journalist တွေရောရပြောမှဆို no comment ကျိုးလာကြခင်ဗျာဘုရားတော်ကျိုးရရသေးတာပဲရှိကြပါဘော။ဖရားပြောင်းလို့ပြောလို့ရှိတာပဲခင်ဗျားလည
်းဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတဖြစ်ဖို့ဆိုရင်ပုံမှန်59စာလုံးကိုစိုင်းညံ့မလားအခြေခံဥပဒေပြင်ဖို့အတွက်အဓိကကြာဆုံးဖြစ်တဲ့ပုံမှန်436ကိုပြင်မလားဆိုပြီးအမြင်နှမျိုးရှိနေတာကိုတွေ့ရပါတယ်ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်သူဥဖေတန်းကပုံမှန်436ကိုပြင်ဆင်ပြီးသမ္မတအရေးရှင်သတ်မှတ်ချက်59စာလုံးကိုပြင်ဆင်တာကပိုပြီးတင့်တော်မယ်လို့ပြောပါတယ်
ဟုတ်တယ်436အရာကသူကဟိုအခန်းဆက်မြေအရာပြင်နိုင်ရင်တော့အကောင်းဆုံးပေါ့အဲ့ဒါကိုတက်မလို့နဲ့နားလည်မှုရမယ်ဆိုရင်ဖွဲ့စည်းပုံနဲ့လည်းမဆန့်ကျင်ဘူးပြီးတော့ပုံမှန်59စာလုံးဟိုအရေးရှင်ပတ်မှတ်ချက်59စာလုံးအရေးရှင်ပတ်မှတ်ချက်ကိုလျှော့လိုက်ပေါ့ဟာလားသူကလက်ရှိလက်တည်ဝင်နိုင်ငံခြားသားရဲ့ဇနီးမယားလည်းမဟုတ်ဘူးသားသမီးမယားနိုင်ငံခြားသားဖြစ်လို့ဒါသူကအဲ့ဒါလေးမှအစ်မနေဘူးအဲ59စာလုံးကိုကျွန်တော်အဲ့ဒီအပိုက်လေးကိုဖြုတ်လိုက်ရင်အဲဒါကျွန်တော်ပြီးပါတယ်အဲ436ရပဲပြင်ပါဆိုပြောထားတဲ့အရာကျွန်တော်တို့ကတော့အဲ့ဒီလမ်းကြောင်းကသွားတာအင်တော်ဆုံးလို့မြင်နေ
ဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်မှုကိုတော့အားလုံးကလက်ခံကြပါတယ်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပုကင်ကန်လျံကပြည်ထောင်စုတိုင်းရင်းသားအရေးအတွက်ဒေါအောင်ဆန်းစုကြည်ဥဆောင်နာကိုလက်ခံတယ်လို့ပြောပါတယ
်ကျွန်တော်မြင်မှာတော့လက်ရှိ2000ဖွဲ့စည်းပုံမှာကြီးမရှိတန်းရံဘူးဘာလို့ဆိုတာလဲမရှိဘူးဆိုတော့ဒါဘယ်လိုလာချက်မလဲတော့မသိသေးဘူးပြင်နေတော့ကောင်းဆုံးပဲလေကျွန်တော်တို့တနင်္ဂနွေအတိုင်းတာပြပြီးထောင်စုရေးတဲ့သူဥဆောင်ကကောင်းဆုံးလဲကျွန်တော်လိုလင်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တောက်လျှောက်သူတုံးလုံးနေတဲ့စကားတွေသူအနေထားဒီပြီးထောင်စုနေလို့လည်းမှပြောပြောနေတဲ့ဒီတိုင်းတာအရင်နဲ့ပတ်သက်ပြီးတော့သူ့ရဲ့အယူဆတွေခံယူချက်တွေကျွန်တော်လက်ခံပါတယ်
ခြေကံဥပဒေပါပုံမှန်59စာလုံးအရာသမ္မတတာဝန်ထမ်းဆောင်မဲ့သူအနေနဲ့ကိုယ်တိုင်ဒါမှမဟုတ်မိဘဆွေမျိုးသားသမီးခင်မွန်းဇနီးစတဲ့သူတွေကနိုင်ငံခြားသားဒါမှမဟုတ်တိုင်းသမားသားခံယူထားသူမဖြစ်စေရဘူးလို့ဖော်ပြထားပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်ရဲ့သားနှုတ်ဦးစလုံးဟာပြည်ထိုင်နိုင်ငံသားအဖြစ်ရှိနေတာကြောင့်သမ္မတဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်။ NLD ကိုယ်စားလှယ်တွေဥပဒေပညာရှင်တို့ကတော့59စာလုံးကပိုလွယ်ပြီးမြန်တဲ့အတွက်အဲ့ဒါကိုပြင်ဖို့အတွက်သဘောထားရှိကြပါတယ်။ဒါအပြင်ရန်ကုန်တိုင်းရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ရဲ့ဝန်ကြီးချုပ်တာဝန်ယူမဲ့သူတွေနဲ့ဝန်ကြီးဌာနတချို့ရဲ့ဝန်ကြီးနေရာတွေကိုတက်မတော်ဘက်ကအဆိုပြုသူတွေကိုခန့်အပ်ဖို့ဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကြားမှာသဘောတူညီမှုရပြီဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။စစ်ရေးနိုင်ငံရေးနဲ့ပတ်သက်တဲ့စာပေတွေရေးသားနေတဲ့စာရေးဆရာတန်းစိုးနိုင်ကလက်ရှိအခြေအနေအရတက်မတော်နဲ့အနေနဲ့ညှိနှိုင်းဆောင်ရွက်တာဟာတင့်တော်တယ်လို့ပြောပါတယ်
။ဘာပဲဖြစ်ဖြစ်အခုလာမယ့်အစိုးရအဖွဲ့အဆင့်ဆင့်ပေါ့နော်ဒီတော်စုအစိုးရစပြီးတော့ပြည်နယ်အစိုးရတွေရှိတာတက်မတော်နဲ့ပြည်ထောင်စုဘုံဒီကံဥပဒေအရလဲပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်နောက်တစ်ခုကဒီပြည်နယ်တစ်ခုချင်းရဲ့အခြေအနေနဲ့ထူးခြားချက်အရာလဲတချို့ပိုင်းတွေမှာတက်မတော်နဲ့ပူးပေါင်းဆောင်ရွက်တာဟာတိုင်းပြည်အတွက်အနာဂတ်အတွက်လုံခြုံပြည်ငြိမ်မှုကိုပြီးဆောက်တဲ့နေရာမှာရောနောက်တစ်ခုကဒီအမျိုးသားပြန်လည်တည်မြဲရေးကိုထူထောင်ရမှာရောဒါတွေကအရေးကြီးတယ်လိုအပ်တယ်လို့ကျွန်တော်တော့မြင်ပါတယ်
ပုံမှန်59စာလုံးကိုစိုင်းငံ့နိုင်မှုဒါမှမဟုတ်ပြင်ဆင်နိုင်မှုအတွက်တိမ်တိမ်မွတ်မွတ်ဆောင်ရွက်နေတယ်လို့ NLD ပါတီဘက်ကပြောဆိုမှုတွေလည်းရှိတာကြောင့်တက်မတော်ခေါင်းဆောင်ပိုင်းနဲ့ဒေါန်ဆန်းစုကြည်တို့အကြားအစိုးရဖွဲ့စည်းနိုင်ရေးအတွက်တိကျတေချာတဲ့သဘောတူညီချက်တွေရပြီဖြစ်မယ်လို့လည်းထင်ကြေးပေးပြောဆိုကြပါရခင်ဗျာ